ကနေကူးဆက်လာတဲ့ပလိယောဂါနဲ့ပတ်သက်ပြီးအစိုးရတုတ်သတင်းစာတွေမှာကာကွယ်ရေးနှိုးဆော်ချက်တွေထုတ်ပြန်ထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာဒီယောဂါကူးဆက်လာမဲ့အခြေအနေမျိုးဘလောက်ထိရှိနေပြီလဲ။ကြည်ရင်းကဆရာဝန်တဦးကိုဆက်သွယ်မေးမြန်းကြည့်တော့
တကယ်တော့ဒီကတော့ပြပြချာချာလေးပြီးတင်တာပေါ့နော်။ဒေနာမှာဖြစ်လဲဆိုတာလေဒီလို epidemic တစ်ခုခုဖြစ်တယ်ဆိုလို့ရှိရင်ဒီလိုကားလေးဝန်နေပေါ့ကျွန်တော်ကဒီလိုမျိုး 3B ကူးဆော်ချက်တွေထုတ်တဲ့အခါမှာဒေနာမှာတွေ့တယ်ဘလို့တွေ့တယ်ဘလို့လို့ confirm လုပ်လို့ရတယ်ပေါ့နော်။ဆိုသူရဲ့စိုးစားပါဖြစ်တယ်ပေါ့နော်။ဒီသူ့ကိုဘလို့လို့ treat လုပ်လိုက်တယ်ပေါ့။ကြအခုဒီကောင်ကိုဒါ control လုပ်လို့ရပါပေါ့လေအဲ့ဒီဟာတွေကိုပြေပြေချာချာပြောပြီးတော့တတိသေးလို့ဆိုတော့ထုတ်လို့ရှိရင်တော့ပို့ပြီးတော့ထိရောက်တာပေါ့ဒီဟာကိုလည်းသိပြီးတော့အထင်ကမဖြစ်အောင်လို့ဘလူသေးတွေနဲ့ကာကွယ်လို့ရပဲဒါတွေဟိုကျိုးပင်ကာကွယ်သေးတွေဘလူထိုးလို့ရပဲဖြစ်လာလို့ရှိရင်လည်းယောဂါဥမာပလိတ်ဆိုရင်ပလိတ်ယောဂါလည်းမျိုးလောက်ဖြစ်နိုင်တယ်ပေါ့နော်အဲ့လိုမျိုးအမျိုးအစားလေးတွေခွဲပြီးတော့ဘလူပြောပြီးတော့ဖြစ်နေတာဘလို့လုံနိုင်တယ်လို့ပြောလို့ရှိရင်တော့ပို့ပြီးတော့ထိကြမှာပေါ့နော်ဆိုတော့3မျိုး4မျိုးလောက်ရှိတာပလိတ်ဆိုလို့ရှိရင
်ဆရာအရင်တော့ကဗမာပြည်မှာလေပလိတ်ယောဂါကူးစက်မှုကပျောက်တဲ့လောက်ဖြစ်သွားပြီမဟုတ်လားရှင
်ဟိုးအရင်ဟိုဒုညကမှာစစ်တော်ကတော့ကြားမှုကသူကဆေးရမပေါ်သေးဘူးဆိုတော့လေအဲဒီတော့အကြီးကျယ်ဒုက္ခရောက်တယ်နောက်ပိုင်းကျတော့ပလိတ်ဖြစ်တဲ့3 4မျိုးကိုကုလို့ရတာကုလို့ရတဲ့ဆေးတွေပေါ်လာပြီးနောက်ပိုင်းမှာကျောက်သွားတာပေါ့ဆိုအခုကတော့တပတ်လေတာတဲ့သဘောမျိုးပြန်ဖြစ်လာတဲ့သဘောမျိုးရှိတာပေါ့နော်အဲ့လိုပြန်ဖြစ်လာတဲ့ cause ကတော့လူတွေအစားအသောက် nutrition မကောင်းလို့ကိုယ့်ရဲ့ကိုယ်ပိုင် immunity ပေါ့ဒီကိုယ်ခံအားချုပ်တဲ့လို့လူတွေရဲ့ကိုယ်ခံအားကျလာလို့ဒီကြွက်တွေမှာရှိတဲ့ plague ရောဂါကလူကိုကူးစက်နိုင်တာပဲဖြစ်နိုင်တယ်ဒီတန်ရှင်းရေးစနစ်ပေါ့လေမကောင်းလို့ကြွက်တွေမှာ plague ရောဂါတွေဖြစ်တာလည်းဖြစ်နိုင်တယ်ပြီးတော့နောက်တစ်ခုကဒီ record တွေဒီမှတ်တမ်းတွေညာဆိုလို့ရှိရင်1994ခုနှစ်ဆိုရင်အိန္ဒိယမှာအကြီးကျယ်ပလိယောဂါဖြစ်ဖူးတယ်။ဒါကျွန်တော်ရဲ့အိန္ဒိယချင်းနိုင်ငံတွေပါလေ။နောက်တစ်ခုကလည်းတရုတ်နိုင်ငံမှာပဲသူကဒီပလိယောဂါကရှိနေတော့မယ်။ဟူနာပေါ်ဒီနာပေါ်နဲ့။အဲဒီဘက်ကနေလည်းကျွန်တော်တဆင့်ကူးလာတာပဲဖြစ်နိုင်တယ်။ဆိုတော့ကူးလာလို့ရှိရင်ကျွန်တော်တို့စီကနေပြီးတော့အများသောအားဖြင့်ဆင်းရဲပြီးတော့ရင်းမြစ်ပပနဲ့တန်ရှင်းရဲကိုသိဒီမဆိုင်နိုင်တဲ့နေရာတဲ့လူတွေကကူးခံဖို့ညားတာပေါ့လေဒါနဲ့ခုတော့ကုသလို့ရတဲ့ဆေးတွေရတယ်ရှိနေပြီဆိုတော့အချိန်မီပြီးရင်တော့ဆေးတွေကထိုးပြီးတော့ကုလို့ရပါတယ
်ဟုတ်ကဲ့ဆရာစစဆရာလည်းပြောပါတယ်ဒီလူတွေအစားအသောက်ဟိုအာဟာရပြည့်ပြည့်ဝဝမရတဲ့အပေါ်မှာလည်းမူတည်နေတော့အခုမြန်မာပြည်မှာလက်ရှိရေရှားတာတို့နောက်တို့အတွက်အစားအသောက်ကအာဟာရမပြည့်တာတို့ရာသီဥတုဆိုးရတာတို့အဲ့ဒီအခြေအနေရောဆရာဘယ်လောက်ထိရိုက်ခတ်လာနိုင်လဲပေါ့နော
်အဓိကတော့ဒီလို epidemic ပေါ့နော်ဒီယောဂကုသယောဂတွေကျန်းမာနေတယ်ဆိုရင်အဓိကထိ ंछ ုပ်မှုလည်းခက်ခဲဆုံးအရာကတော့ဒီဆင်းရဲမှုပဲဒီဆင်းရဲမှုကြောင့်လို့ကျွန်တော်တို့ကဒီအစားအသောက်အဟာရမပြည့်စုံတာတို့တန်ရှင်းရေးကောင်းကောင်းမွန်မွန်မလုပ်နိုင်တာတို့ရေကောင်းရေသားကိုအသုံးမပြုရတာတို့ဖြစ်လာတာပါလေ။ဒါလို့ဟာမျိုးဆိုလို့ရှိရင်တော့ဒီလိုကုသယောဂတခုဖြစ်လိုက်လို့ရှိရင်ကျန်းမာမှုလည်းလွယ်တယ်ထိ ंछ ုပ်မှုလည်းခက်တယ်ပါလေ။အဓိကတော့ကျွန်တော်တို့လူတွေကိုအချင်းအဖျင်းတော့ဒီယောဂနဲ့ပြည့်တဲ့အသိပညာကိုပေးဖို့လိုရဲ့ရေရှည်အားဖြင့်တော့ခုနပြောတဲ့ဆင်းရဲမှုကိုကျွန်တော်တိုက်ချက်ဖို့လိုတယ်လေ။ဆိုဒီကုသယောဂတွေပါလေအဓိကဖြစ်ရခြင်းအကြောင်းရင်းကတော့ဆင်းရဲကရေးပြီးကပတ်ဝန်းကျင်အခြေအနေပေါ့။အခုဆိုရင်ကျွန်တော်ဖလိယောဂဆိုလို့ရှိရင်တော့ပြီးမှာကျွန်တော်အင်ဒီယာချင်းနိုင်ငံနိုင်ငံကလုံးမှာဖလိယောဂကိုဖြစ်နေဖြစ်တာ record တရားရှိတယ်လေ။ဆိုတော့ကျွန်တော်ကကူးဖို့ကလည်းများတယ်ဆိုတာပေါ့နော်။
အဲ့တော့ဒီဖလိယောဂကုသမှုမပြန်ပွားသွားရအောင်လို့လက်တလောပြည်သူတွေအနေနဲ့ကဘယ်လိုမျိုးသူတို့ကိုထူကိုထပေါ့လေကာကွယ်နိုင်မလဲဆရာ
အဓိကတော့ဒီပလိယောဂနဲ့ပတ်သက်တဲ့အသိဉာဏ်ရှိဖို့လိုတယ်ပလိယောဂဘယ်နှမျိုးရှိလဲပေါ့ဥပမာပလိယောဂ၄မျိုးရှိတယ်ပေါ့အဆုံးမှာဖြစ်တဲ့ဟာရှိတယ်ဒီလိုလင်းလို့လို့ခေါ်တယ်အစိတ်ဒီမှာဖြစ်တဲ့ဟာရှိတယ်ဆိုအဲ့လိုဟာမျိုးတွေကိုဖြစ်လာတဲ့လက္ခဏာတွေကပါလဲဆိုတာသိဖို့ရည်ကြည်တယ်ဆိုအဲ့ဒီဟာဒီကိုကျွန်တော်တို့ချိန်ပြီးလူတွေကကိုယ့်ဘက်ကိုကိုယ့်ဟာကိုယ်ကိုလေ့လာဖို့လိုတယ်။ဆရာဝန်တွေကလည်းအဲ့ဒါတွေကိုဖြန့်ပေးဖို့လိုတယ်လေ။အဲ့ဒါတွေကိုပြီးသွားလို့ရှိရင်ဖြစ်ဖြစ်ချင်းကုသခံယူဖို့လိုတာပေါ့နော်။သွားပြီးတော့ဆေးဆေးရမယ်။ဆေးဆေးပြီးတော့ထေချာပြီးဆိုလို့ရှိရင်ဒီလိုအိမ်မှာရှိတဲ့ဆေးတွေပေါ့လေ။ streptomycin တို့ chlorpheniramine တို့ tetracycline တို့ဆေးတွေပါထိုးပြီးတော့ကုသဖို့လိုတယ်။အဖြစ်သေးတဲ့အိမ်နီးနားချင်းတွေဆိုလို့ရှိရင်တော့အဲ့ဒီမှာကာကွယ်ဆေးတွေထိုးပြီးတော့ကာကွယ်လို့ရတယ်လေ။ ပြီးလို့ရှိရင်ခုနပြောတဲ့ကြွက်တေကြောင့်ဖြစ်တာဆိုတော့ပါဝင်ခြင်းကိုကျွန်တော်တန်ရှင်းရလို့ပို့လို့ရတယ်။ဆိုအဲ့ဒီဟာတွေကစူပွားမှုရောပါဝင်ခြင်းကိုတန်ရှင်းလို့မယ်။ကြွက်တေကိုရှာမယ်။ဖမ်းမယ်။ပြီးလို့ရှိရင်တော့ကျွန်တော်ကြွက်တေကတွေ့လို့ရှိရင်ဒီတိုင်းမထားဘဲနဲ့မြည်ကြပါရှုပ်ပြရမယ်။ဆိုအဲ့လိုဟာမျိုးလုပ်လို့ရှိတယ်ဆိုလို့ရှိရင်တော့ပြင်းလာတာလူတွေကိုလည်းကူးဆက်နိုင်တဲ့လူတွေကိုလည်းတတိထားဖို့ကျွန်တော်တို့နှိုးဆော်မယ်ဆိုလို့ရှိရင်တော့ပြန်ဆုစုပ်မှားရင်မရှိမဟုတ်ဘူးလေ။ပြန်ပြီးတော့ချင်းချုပ်လို့ရပါလိမ့်မယ်။မပြောင်းပွားအောင်လုပ်လို့ရပါလိမ့်မယ်
။ဒါကတော့မြမပြည်မှာကြွက်ကနေကူးဆက်လာနိုင်တဲ့ယောဂအခြေအနေနဲ့ပတ်သက်ပြီးပြည်ရင်းကဆရာဝန်တအူးနဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင်။